မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့ရည်ဟာအရေးကြီးပြီးစစ်ကောင်စီကိုအကောင့်ထည့်ဖို့အင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်နှစ်ယောက်ကတိုက်တွန်းလိုက်ကြပါတယ်။၂၀၂၁ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်၂၀၂၁အေပီလမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါတဲ့ရောက်သဘောတူခဲ့တဲ့အချက်၅ချက်ကိုခေါင်းဆောင်နှစ်ယောက်ကရည်ညွှန်းပြောကြားတာဖြစ်ပါတယ်။ဂျကာတာမြို့တော်ရဲ့အပြင်ဘက်ဘိုကောမြို့မှာတနင်္လာနေ့ကအစည်းအဝေးလုပ်ခဲ့ကြပြီးတဲ့နောက်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုပြောလိုက်တာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းကျယ်ဝတည်ငြိမ်အောင်ဆောင်ရွက်ကြရမှာအာဆီယံဟာအချက်ချာကြတဲ့အခမ်းအနားကဆက်လက်လှုပ်ဆောင်ကြဖို့လဲခေါင်းဆောင်တယောက်ကသဘောတူလိုက်ကြပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ရေးအပြင်ရွှေပြောင်းလုပ်သားတွေပေါ်အလုပ်ကင်ရှာဖို့ရေးကုမ္ပဏီတွေကခေါင်းပုံမပြတ်နိုင်အောင်အကာအကွယ်ပေးရတဲ့လဲနိုင်ငံသဘောတူညီကြကြပါတယ်။မလေးရှားဝန်ကြီးချုပ်မစ္စတာအန်ဝါဟာအင်ဒိုနီးရှားနိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိခဲ့ပြီးတနင်္လာနေ့မှာကျိုးဆိုးတဲ့အခမ်းအနားကိုအကျင့်ပါခဲ့ပါတယ်။တနင်္ဂနွေနေ့ညမှာတော့အင်ဒိုနီးရှားသမ္မတကညစာစာပွဲနဲ့တီခင်းအပ်ခံခဲ့ပါတယ်။